ရောက်ကိုရီးယားပေါ်နိုင်ငံကကချမှတ်ထားတဲ့ဒဏ်ချအယူယူမှုတွေရောဘာသက်တာစီမှုရည်ရည်ဒီကုလသမဂ္ဂလူမျိုးရေးကောင်စီမှတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းဟာမှန်ကန်တဲ့နိုင်ငံမှာအချိန်ခါနဲ့ကန့်ညီတဲ့လိုရတစ်ခုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ္မကြီးကန်ကျွန်းကတောက်ကြနေမှာပြောပါတယ်နျူကလီးယားနဲ့တာဝန်ပြည်ဒုံးကြီးဆက်သက်တာတွေကိုရထားခဲ့ပြီးမဲ့ဒဏ်ချအယူယူမှုတွေဆက်ရှိနေသေးတဲ့ပေါ်မကြေမနက်ဖြစ်နေတဲ့နော်ကိုရီးယားကအဲ့ဒီဆက်သက်မှုတွေရထားတာကိုဆက်လိုက်နာဖို့လိုတယ်လို့မထင်တော့တဲ့အကြောင်းကျညာပြီးရပိုင်းပြည်တွင်ပါပဲတရုတ်တမ္မကြီးကအခုလိုပြောတာပါတရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်မှုများနဲ့ပတ်သက်ပြီးအရင်ကလုပ်ခဲ့တဲ့လူငယ်ကောင်စီအစီအဝေးနှစ်ချိန်မှာတော့သဘောတူညီချက်မရခဲ့ကြပါဘူးဒါပေမဲ့သဘောတူညီချက်ပူးပြီးရလာအောင်လုပ်နိုင်မယ်လို့မျှော်လင့်နေကြောင်းတမ္မကြီးကပြောပါတယ်ဆုံးဖြတ်မှုများကိုမဲခွဲဆုံးဖြတ်ဖို့လူငယ်ကောင်စီအစီအဝေးဘယ်တော့လုပ်မလဲဆိုတဲ့မေးခွန်းအပေါ်မှာတော့တမ္မကြီးကစက်ပြီးနှိမ့်နိုင်နေတယ်လို့လည်းပြောသွားပါတယ်လူငယ်ကောင်စီဖော်ဝင်နိုင်ငံတွေကိုဒီဇင်ဘာလ16ရက်နေ့ကဖြန့်ဝေထားတဲ့တရုတ်ရုရှားပူးတွဲတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းမှာ2019ခုနှစ်ကသဘောတူချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုအများအပြားကိုရုပ်သိမ်းဖို့ပါရှိပါတယ်။အဲဒီအထက်မှာရောက်ကိုရီးယားထုတ်အဝိအထည်နဲ့ပင်လယ်စာထုတ်ကုန်တွေကိုပိတ်ပင်ထားတာရုပ်သိမ်းပေးဖို့လည်းပါဝင်ပါတယ်။